ဒီခိုင်ပြည်နယ်ပါဝင်ရေကောက်ပွဲတွေမကျင်းပဖြစ်ခဲ့တဲ့နေရာတွေမှာလက်တလောကျင်းပနိုင်မဲ့အခြေအနေတွေမရှိသေးဘူးလို့မြန်မာအစိုးရကပြောဆိုလိုက်တဲ့အကြောင်းသိပြပေးပါမယ်။ကျွန်တော်နိုင်ကုန်းအိမ်မှာရေကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ကြံတိုင်းသားဒေသတွေမှာလည်းလုံခြုံရေးအခြေအနေတွေစိတ်မချရသေးတာပါဝင်လွတ်လပ်မြတ်သားမှုရရှိမဲ့အခြေအနေတွေမရှိသေးတာကြောင့်ကျင်းပနိုင်မှာမဟုတ်ကြော မြို့နယ်နဲ့ရှမ်းပြည်နယ်မိုင်းကန်မြို့နယ်ကမဲဆန္ဒနယ်မြေတွေမှာကျင်းပနိုင်ဖို့တမရော်ကတိုက်တွန်းလိုက်ပြီးနောက်တည့်အဖြစ်တဲ့ဒီနေ့မှာပဲနေပြည်တော်ကသတင်းစာချင်းလင်းပွဲမှာတမရယုံပြောခွင့်ရဥဆော်သေးကပြောဆိုလိုက်တာဖြစ်ပါတယ်
။အဲသက်ဆိုင်တဲ့ UEC ကိုဒီဒေသတွေကတော့လူတွေအမှကန်တယ်ဆိုတာမျိုးပြထားတာမရှိဘူးပေါ့နော်။ဒီကျင်ညာတဲ့ပိုင်းမှာလည်းကျွန်တော်တို့ပြင်လဲပြောရရင်တမရော်ဘက်ကညီနိုင်ဆွေးနွေးတဲ့အဖွဲ့အစည်းနဲ့ကျွန်တော်တို့ပြောပြတာရှိပါတယ်။ဘာတွေဆွေးနွေးတယ်ဘာတွေဆွေးနွေးဆိုတဲ့အပိုင်းပေါ့နော်။အဲ့အပိုင်းတွေကလည်းဆွေးနွေးညီနိုင်တဲ့အပိုင်းမှာလည်းပြောရရင်တော့မပြီးသေးဘူး။ငားလည်းမှုနဲ့ရပ်နေတဲ့အနေအထားဖြစ်တယ်။ဒီလိုမျိုးငားလည်းမှုနဲ့ရပ်နေတဲ့အနေအထားကောင်မှပြည်သူတွေကတော်တော်လေးအဆင်ပြေတယ်။ပြင်လဲပြောရရင်တိုက်ပွဲဆောင်3000 4000လောက်တော့ရှိတာမှ7000လောက်ကပြင်ကိုပြန်သွားပြီ။3000လောက်မကြာနိုင်သေးဘူး။ဥပမာမဲပေးမယ်ဆိုရင်အဲ့ IDB မှာရှိတဲ့လူတွေဘယ်လိုမဲပေးမလဲပြဿနာ။ဒါကဥပဒေမျိုးတွေနဲ့လုံးဝမကိစ္စရအများကြီးရှိတယ်။အဲ့တော့ဒီအပိုင်းတွေကချက်ချင်းနိုင်ငံလုပ်ဖို့တော့အဆင်မပြေဘူး။
ရွေးကောက်ပွဲကျင်းပမယ်ဆိုရင်ပြင်ဆင်ရမယ့်ကိစ္စတွေများစွာရှိသလိုရွေးကောက်ခံကိုယ်စားလှယ်တွေကိုလည်းမဲဆွန်နိုင်ဖို့အချိန်ကာလပေးရမှာဖြစ်တာကြောင့်တမတော်ကတောင်းဆိုထားသလိုလာမယ့်ဖေဖော်ဝါရီလ၁ရက်နေ့မှာကျင်းပနိုင်မယ့်အလားအလာနေပါတယ်လို့လည်းဥဆော်သေးကပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ကိုမြို့နယ်နဲ့ရှမ်းပြည်နယ်မိုင်းကန်မြို့နယ်တွင်ရွေးကောက်ပွဲအများဆုံးကျင်းပပြီးဖို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေဇန်နဝါရီလ9ရက်ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ဒီအချိန်လေးကိုတမတော်ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ်။
ဒါတော့လက်ရှိမှာတိုက်ပွဲလည်းမဖြစ်ပါဘူးတိုက်ပွဲဖြစ်ပွားခဲ့မှုလည်းမရှိဘူးပြကတ်တိုက်မှုရဆဲနေဖြစ်တယ်ဒါကြောင့်မလို့ဒီအပိုင်းတွေနဲ့ပတ်သက်တဲ့အုံုံကြီးပေါ့သမတော်ပိုင်းနဲ့ပတ်သက်တဲ့ပေါ့ပြကတ်တိုက်မှုရဆဲနေပတ်သက်ပြီးဆောင်ရွက်ဖြစ်တယ်ဒါကြောင့်မလို့ကျွန်တော်ကသွားလွင်သွားပြန်ပနိုင်ရေးအတွက်ဆောင်ရွက်တင်တယ်လို့တိုက်တွန်းခြင်းဖြစ်ပါတယ်အခုနောက်တော့တဲ့အုတ်ချုပ်မှုပိုင်းဆိုင်ရာအုံုံကြီးနဲ့ပတ်သက်တဲ့ကြောင့်ဆောင်ရွက်ဆက်ပြီးအခုနောက်တော့တဲ့လုံခြုံရေးလောက်ရမယ်ဆိုတော့လည်းကျွန်တော်ကြည့်ရမယ်ဆိုတော့လည်းဟုတ်ပါဘူးဖြစ်တယ်
ဒီခိုင်းပြင်းနဲ့တောက်တော်မြို့နယ်ပြည်သူ့လှုပ်တော်ကိုယ်စားလှယ်ဦးသွန်းဝင်းကတော့ရွေးကောက်ပွဲတွေကျင်းပနိုင်တဲ့အခြေအနေရှိတယ်လို့ယုံကြည်ကြောင်းပြောပါလေ
ကျွန်တော်တို့ကတော့ဥစ္စာချေပြောတဲ့ဟာတော့ဒီဖက်ဒီမှာကအင်တာနက်တွေလေခက်ခဲရှိတယ်ကျွန်တော်တို့ကတော့မချရဘူးတက်မလို့ကဝေးဦးသူချုပ်ရင်းကထုတ်ပြန်တဲ့ကြေညာချက်တွေကိုတော့ဒီနေ့ line ပေါ်မှာဟိုတွေ့တယ်ဆိုတော့လက်နက်ကိုင်အဖွဲ့တချို့ကဒီရွေးကောက်ပွဲကိုပြိုဆိုတယ်လက်ချင်တယ်ဆိုတဲ့အခြေအနေတွေနဲ့အဲ့ဒီအဲ့ဒီအချိန်မှာတော့တော်တော်လေးကိုထင်းထင်းထင်းထင်းနဲ့နေကြတယ်ဆိုရင်လက္ခဏာတွေကျွန်တော်တို့မြင်ရတယ်ပေါ့တကယ်လုံးမယ်ဆိုရင်လုံးလို့ရတဲ့အနေအထားတွေရှိခဲ့တယ်ဆက်ဖက်ကြလည်းပဲဒီရေတောက်ဖွဲ့ကိုကြိုဆိုတယ်လုံးဖြစ်ခြင်းလည်းဒီအေဖက်ကြလည်းပဲဟောဖြစ်ခြင်းလည်းတခြားပြဿနာတွေကတော့ဒေယာကိုသူတို့ညှိုးတယ်လည်းကျွန်တော်မသိဘူးလုံးကြေးရတော့ကျွန်တော်တို့ဖြစ်တယ်မှာအဒီနေ့လည်းဒီနေ့ဖြစ်တယ်မနေ့ကလည်းမနေ့ကဖြစ်တယ
်ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရေတောက်ပွဲမှာလုံခြုံရေးအခြေအနေကြောင့်ရခိုင်ပြည်နယ်ကိုမြို့နယ်ရှမ်းပြည်နယ်မိုင်းကန်မြို့နယ်မွန်ပြည်နယ်ဘီလင်းမြို့နယ်ဒေသတချို့တွေမှာရေကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။ရှမ်းပြည်နယ်မိုင်းကန်ဒေသမှာလည်းတမတော်နဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS SSA တို့တိုက်ပွဲရပ်တန့်နေတယ်လို့မွန်ပြည်နယ်ဘီလင်းမြို့နယ်ကြတောင်းစိတ်ဘက်မှာတော့ KNU ၊ကရင်မျိုးသားစည်းရုံး၊တမတေတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်နဲ့နေကြာဆောင်တပ် PDF ပူးပေါင်းဖွဲ့တို့ကြားထိတွေ့မှုအနှဲငယ်ဖြစ်ပွားနေပါတယ်။ရခိုင်ပြည်နယ်မှာရေကောက်ပွဲကျင်းပနိုင်မယ့်အခြေအနေကိုဖန်တီးဖို့ AA ရခိုင်လက်နက်ကိုင်ဖွဲ့ရဲ့ကမ်းလှမ်းချက်ကိုတမတော်ကလက်ခံခဲ့ပြီးနောက်ပိုင်းရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်ဆိုင်နေတာနှစ်လလောက်ရှိနေပါပြီ။ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့တုန်းကတမတော်နဲ့ AA ဖွဲ့တို့ကြားဝက်ပြည်သွေးစည်းညီညွတ်ရေးတမတော် UWS ထိန်းချုပ်ရာပန်စမ်းမြို့မှာတွေ့ဆုံရမှာရခိုင်ပြည်နယ်ငင်းချမ်းရေးနဲ့ရွေးကောက်ပွဲတွေကျင်းပနိုင်ရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။ရခိုင်ပြည်နယ်ကရွေးကောက်ပွဲမလုပ်ဖြစ်ခဲ့တဲ့နေရာတွေမှာအများဆုံးကျင်းပဖို့သက်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကဝိုင်းဝန်းဆောင်ရွက်ကြဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်ကဇန်နဝါရီလ4ရက်နေ့လွှတ်လိုက်ရင်းနှီးမှာတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမကျင်းပဖြစ်တဲ့နေရာတွေနဲ့ပတ်သက်လို့အဓိကတာဝန်ယူထားရတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့တည်တည်ကြကြရှင်းလင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။ကျွန်တော်နိုင်ကုန်း VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။